နယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ တရားရုံးမှာဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲကတော့ဖေဗူလာ28ရက်နေ့တနင်္လာနေ့မှာပြီးဆုံးသွားပြီဖြစ်ပါတယ်။နောက်ဆုံးပိတ်လျှောက်လဲခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကအချက်3ချက်ဆောင်ရွက်ပေးဖို့တရားရုံးကိုတောင်းဆိုခဲ့ပါတယ်။ဒီအချက်တွေအပါအဝင်ကြားနာမှုအပြည့်စုံနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ Okay.ဦးတန်းလွင်တို့ခင်ဗျာဖေဖော်ဝါရီ28ရက်တနင်္လာနေ့မှာပဲ ICJ တရားရုံးမှာနောက်ဆုံးနေ့အဖြစ်နဲ့ဂမ်ဘီယာဘက်ကရှောက်လဲချက်တွေထဲမှာဘယ်လိုထူးခြားတဲ့အချက်တွေပါလာတွေ့ရပါလဲခင်ဗျာ
ဟုတ်ကဲ့ပြောရရင်တော့ဘာမှမထူးခြားဘူးလို့တော့ပြောရမှာပေါ့နော်ဘာကြောင့်လဲဆိုတော့ဒါကလည်းဟိုဒီရှောက်လဲချက်ဟိုစကလေးကလည်းဂမ်ဘီယာဘက်ကရှိနေတယောက်ထဲတယောက်ထဲပဲဟိုပြန်ပြောခြေပါပါတယ်အဲနောက်တော့အဆုံးတက်ကိုတော့ဒီဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ကောင်းဆောင်ကညီကုန်းချုပ်ရှောက်လွှဲတာပေါ့နော်အဲဒီဂမ်ဘီယာဘက်ကဥပဒေကျိုးဆောင်ရဲ့စစချင်းမှာကိုယ်တိုင်ကိုကသူကဘာပြောလဲဆိုတော့ဒီအခုနောက်ဆုံးကြားနာပွဲတွေမှာမြန်မာဘက်ကလည်းပြီးခဲ့တဲ့တောက်ကြာနေ့ကဒီအချက်၄ချက်အပေါ်ပဲမူတည်ပြီးတော့အဲအချက်၄ချက်ဆိုတာကဒီဂမ်ဘီယာနိုင်ငံအနေနဲ့ဒီမြန်မာနိုင်ငံပေါ့နော်ဒီဂျီနိုဆိုက်ကျူးလွန်မှုနဲ့ပတ်သက်ပြီးတော့ဆွဲဆိုပိုင်ခွင့်မရှိဘူးလို့နောက်ပြီးတော့အလားတူပဲအဲသူတို့ရဲ့ genocide convention အပိုင်းရှင်းမှာပါတဲ့ကိစ္စကိုပမာကလက်မှတ်မထိုးထားဘူးပေါ့နော်အဲ့ဒါကြောင့်မလို့ဒါဟို ICJ အနေနဲ့လည်းလက်ခံပြီးတော့ဟိုကြားနာပိုင်ခွင့်မရှိဘူးလို့ပေါ့နော်နောက်ပြီးတော့ကမ်ဘီယာကိုနိုင်ကိုကလည်းနံပါတ်1ကဒါဆိုနစ်နာတဲ့နိုင်ငံမဟုတ်ဘူးပေါ့နော်အဲ့တော့အဲ့ဒါမျိုးတွေနောက်တစ်ခုကဟိုဒီ proxy လို့ခေါ်တဲ့ဟိုဂျာကိုစလဲအနေနဲ့ OIC ရဲ့ဂျာကိုစလဲအနေနဲ့ဆွဲပေးတယ်ဆိုတဲ့ကိစ္စ။နောက်ဂမ်ဘီယာနဲ့ဗမာကြားထဲမှာတကယ်တမ်းခြေခြေမြင့်မြင့်အငင်းပွားတာကြီးမရှိဘဲနဲ့အခုတရားရုံးတက်လာကြတာဟိုတလူမျိုးလုံးလို့မရဘူးဆိုတဲ့အဆင့်ကျော်တယ်ဆိုတဲ့ကိစ္စမျိုးတွေပေါ့နော်။ဒီ၄ချက်ကိုပဲအဓိကထားပြီးတော့ဗမာဘက်ကလည်းတောက်ကြနေရတာကိုဟိုထပ်တလဲလဲပြောသွားတယ်ရှိတာပေါ့နော်။နည်းနည်းလေးအသေးစိတ်ကလေးတချို့ထပ်ပြောတာလွယ်လို့။အဲ့တော့ဂမ်ဘီယာကအခုနောက်ဆုံးခြေပွားတဲ့အခါမှာလည်းဗမာဘက်ကပြောတာတွေကဘာမှအသေးစမ်းနေမပါဘူးပေါ့နော်။အဲ့တော့သူတို့အနေနဲ့သူလဲခတ်တူတူပဲပြောကြရှိရလေးပြောမယ်ဆိုတော့ကျွန်တော်ပြောတဲ့စိုးစိုးအတိုင်းပဲအသေးစမ်းမပါဘူးလို့ပဲပြောကြရမှာပေါ့နော်။ဒါပေမဲ့လည်းတချို့ချက်ကလေးတော့ရှိတာပေါ့ဟိုနည်းနည်းထူးခြားတဲ့ချက်ကလေးတော့
ဒီနေရာမှာပေါ့လေ Genocide Convention မှာပါတဲ့အပတ်ရှိကိုမြန်မာကလက်မှတ်မထိုးတော့ဘူးဆိုတော့ဒီအချက်ပေါ်မှာရောဂမ်ဘီယာနဲ့မြန်မာကြားမှာဘယ်လိုအပြန်အလှန်ငင်းခုန်တာတွေရှိပါလဲခင်ဗျ။အ
ဲစိုးစိုးကပြောခဲ့သလိုပဲပေါ့နော်။ဗမာကသူကချွင်းချက်ထားတယ်အပိုက်ရှိကိုချင်းချက်အနေနဲ့လက်မှတ်ဟိုမထိုးဘဲနဲ့ထားတဲ့အခါကျတော့အပိုက်ကိုကိုလည်းခြုံငုံမိရယ်ဆိုပြီးဗမာကပြောတာကိုဒါပေမဲ့လည်းဂမ်ဘီယာလည်းသူငိုညင်းထားတဲ့အတိုင်းပဲဒါအပိုက်ရှိဆိုတာကကုလသမဂ္ဂရဲ့ဟိုနိုင်ငံရေးဆိုင်ရာအဖွဲ့အစည်းတွေကိုပဲဆိုလိုတာ ICJ ကိုတည်တည်တတ်တတ်ဟိုပြောတာမဟုတ်အဲ့တော့အပိုက်ကိုထဲမှာကဒီ genocide convention ကိုချိုးဖောက်တဲ့ကိစ္စတွေရှိလို့ရှိရင်အဖွဲ့ဝင်တိုင်းနိုင်ငံအနေနဲ့ ICJ ကိုဥတည်ရှောင်ထောင်းနိုင်တယ်ဆိုပြီးတော့တီးကြရေးထားတယ်။ဗမာကဒီကိစ္စကိုအပိုက်ကိုလက်ခံထားတဲ့အတွက်ကြောင့်မလို့ ICJ မှာဒါဟိုလောက်ရမယ်ပေါ့နော်ဟိုဒီအမှုကိုကြားနေတာလက်ခံပိုင်ခွင့်ရှိတယ်ဆိုတဲ့သဘောပဲပြန်ညင်းတာပါပဲ။အဲ့တော့ဟိုအဲ့ဒါအပြင်ကိုသူကပြောတာတော့ပြီးခဲ့တဲ့တစ်ခေါက်ပေါ့နော်ဟိုတစ်ခေါက်2019ဒီဇင်ဘာဟိုဆက်စားခြင်းတရားစွဲတော့ကလည်းဒေါန်ဆန်းစုကြည်တို့ကဒီ point ကိုပြောဘူးတယ်ပြောရဲဆိုရင်လည်း ICJ ကအဲ့တုန်းကအလားတူပဲအကြောင်းပြပြီးညင်းပြီးသားပဲဖြစ်တယ်ပေါ့နော်နောက်ဗမာဘက်ကပြောတဲ့အထက်မှာထူးခြားချက်လေးတစ်ခုလေးပဲပါတာပါလဲဆိုတော့ထတ်တူးလာတာကဒါကဟိုစာချုပ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပေါ့နော်ဒီချင်းရွက်တစ်ခုကိုလက်မှတ်ထိုးတယ်ဆိုတာကဒါတေချာစဉ်းစားပြီးတော့သူ့ရဲ့သဘောထားကိုမြင်စေချင်လို့ဒါချွင်းချက်ကိုထားပြီးလက်မှတ်ထိုးတာအဲ့တော့လက်မှတ်ထိုးတဲ့နိုင်ငံတွေရဲ့ချွင်းချက်သဘောထားကိုလေးစားဖို့လုပ်မယ်ဆိုပြီးသူက ICJ ကိုပြောတယ်ဒီဘက်ကတော့ဂမ်ဘီယာကဒါအသေးစမ်းပေါ့နော်ဘယ်နဲ့လို့ဒီစာချုပ်ထဲမှာပါတဲ့အတိအကျရေးထားတဲ့အချက်တွေကိုပို့ပြီးစဉ်းစားမလားဒါချွင်းချက်ကိုလက်မှတ်ထိုးထားပါတယ်ဆိုရယ်ကိုယ့်အသေးပဲနဲ့ကိုယူပြီးတော့ပြန်ထားတဲ့ဟိုနိုင်ငံရဲ့အရေးကိုလေးထားပြီးတော့စဉ်းစားကြည့်ရမလားဆိုတာတော့နည်းနည်းတော့ဟိုထူးဆန်းနေပါတယ်ဆိုပြီးကြံပြောတော့ပေါ့အလားတူပဲ तू ကဒီအဓိကသူပြောသွားတဲ့ကိစ္စမှာလည်းဟိုတခုပေါ့နော်ဗာလဲဆိုတော့ဟိုဂမ်ဘီယာကဟို OIC ရဲ့အဖွဲ့ရဲ့ Islamic Organization ပေါ့နော်အဲ့အဖွဲ့ရဲ့ကိုယ်စားလှယ်အနေနဲ့ဟိုတရားစွဲပြီးဆိုတဲ့ကိစ္စမှာလည်း तू ကဒါတက်တက်မဲ့ဗမာပြည်ဟာဂမ်ဘီယာကိုဟိုဒါခလေးတယောက်လို့နှိမ်ကြီးဆက်ဆံတာပေါ့နော်ဒါကဂမ်ဘီယာအချုပ်အခြာအာဏာပိုင်နိုင်ငံတကယ်လို့ဒီဟိုမှာဆိုလို့ရှိရင် OIC တို့ဘာလို့သူနဲ့ဟိုဘာလုပ်တဲ့တိုင်မင်နဲ့ အဖွဲ့အစည်းတွေအနေနဲ့ recommendation လို့ခေါ်တယ်ဟိုအာဒါလေးလောက်ပါလားဆိုပြီးပြောရဲဆိုရင်တော့မှပဲအဆုံးသတ်မှာဂမ်ဘီယာဟာအချုပ်အခြာအာဏာပိုင်ဖြစ်တဲ့အတွက်သူသဘောနဲ့သူပဲလုတ်ပိုင်ခွင့်ရှိတယ်လုတ်ပိုင်ဆိုတာဟုတ်တယ်အဲ့တော့သူကဘယ်အဖွဲ့အုပ်မှသူကကိုစားပြုပြီးလုတ်တာမဟုတ်ဘူးသူကိုစားပြုပြီးလုတ်တာကဒါရိုဟင်ဂျာတွေရဲ့ဒါလူအခွင့်အရေးနဲ့ genocide convention ပေါ်ချိုးဖောက်နေမှုအပေါ်ကိုသူကသူ့ရဲ့တာဝန်ခံမှုနဲ့ကိုစားပြုပြီးတော့သူကအခုဒီကိစ္စကိုတရားရုံးတင်တာဆိုပြီးသူကပြောတယ်လာလူပဲနောက်တဲ့ထူဆန်းတဲ့အချက်လေးတွေကတော့ဒီဂမ်ဘီယာကကိုယ်စားလှယ်အဖွဲ့ဟိုလွန်ခဲ့တဲ့နှစ်တည်တုန်းကသူဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားလည်မှုတယ်သွားလည်တဲ့အခါကျတော့အဲ့ဒီမှာအဲ့ဒီကိုယ်စားလှယ်လာတာကိုအဲဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေကလမ်းမတွေပေါ်မှာတန်းစီပြီးတော့ဂမ်ဘီယာဆိုပြီးတော့အော်ဟစ်ကြွေးကြော်ပြီးတော့ကြုံကြုံကြတယ်တဲ့အဲ့ဒါလည်းဗီဒီယိုနဲ့တကွာရှိပါတယ်ပေါ့နော်အဲ့တော့ဒါကိုသူကလည်းတသိအနေနဲ့ပြတယ်ဒါကဘာလဲဆိုတော့ရိုဟင်ဂျာတွေကိုယ်တိုင်ကလည်းဘသူကိုကိုစားပြုလဲသူတို့ကိုကိုစားပြုနေတာကဘသူလဲဂမ်ဘီယာနိုင်ငံဆိုတာတည်ထားပြီးသားပါဆိုတော့သူကထည့်ပြောတာ哦အဓိကတော့ဒါပါပဲ
ဆိုတော့အခုဒီတစ်ခေါက် ICJ ကြားနာမှုဟာဂမ်ဘီယာနဲ့မြန်မာနိုင်ငံကြားဖြစ်ပွားနေတဲ့အမှုကိုဒုတိယအကြိမ်ကြားနာမှုဖြစ်ပါတယ်ဒီဒုတိယအကြိမ်ကြားနာမှုတစ်ခုလုံးကိုချုပ်ပြီးတော့ဦးသန်းလွင်ထွန်းအနေနဲ့ဘယ်လိုများသုံးသပ်လိုပါမလဲခင်ဗျ
အဲ့လိုရေဘူးရအပြင်ပြောမယ်ဆိုရင်တော့သူတို့ကမေကွန်းထဲမှာကစားဂမ်ဘီယာနဲ့ဗမာနိုင်ငံကြားဖြစ်တယ်ဆိုတဲ့အမှုဆိုပြီးတော့သုံးသွားတာတွေ့တယ်။အဲ့တော့ဗမာကပြောကျင်နေတာကဂမ်ဘီယာနဲ့ဗမာကြားထဲမှာဘာမှမရှိဘူးလို့မှပြောကျင်တာဟုတ်။အဲဘာဒါကဂမ်ဘီယာအနေနဲ့သူကဟိုသူ့ဘာသူဟိုဒီကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေဒါမှမဟုတ်လို့ရှင်လဲ fake finding mission လို့ခေါ်တဲ့အချက်လက်လေးလိုက်စုံစမ်းကော်မရှင်ကထုတ်တဲ့ထုတ်ပြန်စာတွေကိုသူကကိုကပြောမြန်မာနိုင်ငံကိုသူကဆွဆွဲတယ်ဒီကိစ္စကိုသူအရေးယူမယ်လို့ပြောတယ်ဗမာကျတော့ဒီဂမ်ဘီယာရဲ့ပြောချက်ကိုလည်းကန့်ကွက်ထားတယ်ဒီအစည်းအဝေးခန်းစာတွေကလည်းဒါတစ်ဖက်သက်လုပ်ထားတဲ့အစည်းအဝေးခန်းစာတွေဆိုပြီးပြောထားတယ်အဲပြီးတော့ဒါကဟိုတယောက်နဲ့တယောက်ဟိုချင်းချင်းပြင်းပြင်းငင်းခုန်ထားတဲ့ကိစ္စမဟုတ်ဘောเนาะအငင်းပွားမှုအထိမဖြစ်ဘဲနဲ့ဒါကိုအမှုအနေနဲ့တင်လာတဲ့အတွက်ကြောင့်ဒီအမှုကိုမမြောက်ကြောင်းဆိုပြီးတော့ဗမာဘက်ကကန့်ကွက်ထားတာဟုတ်ဒီကန့်ကွက်ချက်ကိုနှစ်ဖက်အပြန်အလှန်ခြေပနေကြတာအဲ့တော့ဒီတစ်ခေါက်ကြားနာမှုတွေရဲ့အဓိက essence ကအဲ့ဒါပဲအဓိကကဒီဗမာဘက်ကနေပြောဒီကိစ္စဟာအမှုမမြောက်ကြောင်းเนาะဂမ်ဘီယာဘက်ကလုတ်ပိုင်ခွင့်မရှိတယ်လို့ ICJ ကလည်းကြားနာခွင့်မရှိဘူးဆိုတဲ့အကြောင်းကိုသူကဗမာဘက်ကကနဦးဟိုညင်းခုံနဲ့ကနဦးဟိုညင်းပယ်တဲ့ဟိုရှောက်လွဲချက်လို့ခေါ်တယ်အဲ့ဒါကိုဂမ်ဘီယာဘက်ကပြန်ခြေပပြီးတော့ဒါကိုနှုတ်တိုက်ပြန်လဲရှောက်ထားနေကြတာ
ဟုတ်ကဲ့ဆိုတော့ဒီအမှုတစ်ခုလုံးရဲ့ရှေ့အလားလာကရောဘယ်လိုတွေရှေ့လာနိုင်မှာပါလဲ
ဆိုတော့ဒီကိစ္စကိုပါပဲပြောဒီအခုတော့နှစ်ဖက်စလုံးကြားနာပြီးပြီကြားနာပြီးတဲ့အခါကျရင်တော့ဒါ ICJ တရားရုံးအနေနဲ့တစုံတရာတော့ဆုံးဖြတ်ပြီးရတော့မှာပေါ့ဆုံးဖြတ်ပြီးတဲ့ဆိုလို့ရှိရင်အခုဒီနေ့ဂမ်ဘီယာဘက်ကဟိုအတိအကျပြောတဲ့ဟိုတရားရုံးကသူကနောက်ဆုံးရှောက်လွဲချက်တွေပေးပြီးပြီဆိုရင်သူကဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကဒီတိုင်းလုတ်ပေးပါဆိုပြီးသူကပြောရတာဟုတ်ပြောတော့အချက်၃ချက်သူကတောင်းဆိုတယ်တရားရုံးကလုတ်ပေးရမယ်ညီကုန်းချုပ်ချက်ပေါ့နော်အဲ့ဒါကပါလဲဆိုတော့ကျွန်တော်စိုးစားရှင်းပြသလိုဗမာဘက်ကတင်ပြလာတဲ့ဒီကနဦးညင်းဆိုချက်ရှောက်ထားမှုကိုတရားရုံးကပယ်ချပေးပါတယ်နံပါတ်၁နံပါတ်၂ကသူတို့ဂမ်ဘီယာဘက်ကပြန်လည်တင်ပြတဲ့အကြောင်းအချက်တွေကိုလက်ခံပေးပါနံပါတ်၂နံပါတ်၃ကကျတော့အဲ့ဒါဂမ်ဘီယာကတင်ပြတဲ့အကြောင်းအချက်တွေဟာခိုင်လုံတဲ့အတွက်ဒီအမှုကိုဆက်လက်ပြီးတော့ဆောင်ရွက်သွားမယ်ကိုအဆုံးဖြတ်ပြီးပါဆိုတော့သူပြောတဲ့ဂမ်ဘီယာပြောတဲ့ဒီ၃ချက်စလုံးကိုICJ ကလက်ခံလိုက်ပြီဆိုလို့ရှိရင်တော့ဒါအမှုမြောက်သွားပြီပေါ့အမှုမြောက်သွားတဲ့အခါကျတော့မှဒါနောက်လာမယ့်ကိစ္စတွေကဘာတွေလဲဆိုတော့ဗမာပြည်မှာဒီ Ranger တွေအပေါ်ကိုဒါမျိုးတုံးတပ်ဖြတ်မှုတွေရှိသလားဒါတကယ်ရောဖြစ်သလားဘာဖြစ်သလဲဆိုတော့အပြန်အလှန်စစ်ဆေးရမှာတွေကတော့အများကြီးလာတာဟိုအချိန်ကတော့နည်းနည်းယူရမှာပဲ
ဒီနှစ်ဖက်ရှောက်လဲချက်တွေနဲ့ပတ်သက်ပြီးတော့အမှုမြောက်တယ်မမြောက်ဘူးပေါ့လေဘယ်တော့ဆုံးဖြတ်မလဲဆိုတော့ရဲ့အပိုင်းချားကိုကြင်ညာတာမျိုးရှိပါလား
ဆုံးဖြတ်တဲ့ချားကတော့ဟိုမကြင်ညာဘူးပြအခုဒီနေ့အဆုံးသတ်မှာတော့ ICJ ရဲ့တရားသူကြီးချုပ်ကပြောသွားတာကတော့ဒါအားလုံးဟိုနှုတ်အားဖြင့်တင်ပြတာတွေရောဆက်ရဆက်ရင်းနဲ့တင်ပြတာတွေရောတရားရုံးအနေနဲ့မှတ်တမ်းနဲ့လဲခံထားတယ်ဒါတွေကိုသူတို့ deliberate ပေါ့နော် deliberation ဆိုတာကတော့အသေးစားသုံးသပ်ပြီးတော့ဟိုစဉ်းစားသုံးသပ်မယ်ပြီးရင်ဒီကြားထဲမှာလိုအပ်တဲ့တချို့ကိစ္စလေးလည်းလိုအပ်လို့ရှိရင်မေးမယ်ပေါ့နော်ကိုယ်စားလှယ်တချို့ကိုတန်းပြီးတော့အဲ့ဒါအဲ့တော့တင့်တော်တဲ့တစ်ချိန်တားလို့ရှိရင်ဆုံးဖြတ်ချက်ကိုအကြောင်းကြားပါမယ်လို့ပြောတယ်အဲ့တော့ပုံမှန်အဖြစ်တော့ဒီဘက်လောက်နဲ့တော့ကြာလိမ့်မယ်ထင်တာပဲဟိုဟိုများသောအားဖြင့်တော့ရက်တော်တော်ကြာကြာနေပြီးတော့တချို့ဆိုလို့ရှိရင်လည်းဒီဘက်လောက်နှစ်ဘက်လောက်ကြာတတ်တယ်ဆိုတော့အတိအကျတော့မသိဘူးလေဒါပေမဲ့အခုဒီဘက်ဒီနေ့ Gambia ဘက်က ပြော သွား တဲ့ ကိစ္စ မှာ တော့ ဟို ထူး ခြား တဲ့ ဟို ဆွဆွဲ မှု တွေ တစ် ခု ရှိ တယ် သူက ဟို တရား ဗမာ ဘက် က နေ ပြီး အခု ယုံ တော် မှာ အမှု ဌာန ဝင် မရှိ ဘူး လို့ ဘာ လို့ ညာ လို့ ပြော ပြီး တင်း နေ တာ ကို သူက ဘာ လို့ ဟို ဆွဆွဲ လဲ ဆို တော့ ဒါ ဟာ အချိန် ကို တမင် တက်တက် ကြန့် ကြအောင် လုပ် တယ် ပေါ့ နော် ဘာ ကြောင့် လဲ ဒီ နေရာ မှာ သူ တို့ ထောက် ပြ တာ က ဥပမာ အဖြစ် ပြ ဟို ရေ ပြင် ပိုင် net တို့ ဘာ လို့ နှစ် နိုင်ငံ ကြား အငင်း ပွား တဲ့ ကိစ္စ တွေ ပါ ရှင် ဒါ ICJ တို့ ဘာ လို့ တင်း တာ တွေ ရှိ တယ် အဲ့ ခါ ကြာ လို့ ရှင် ဒီ လို့ အဲ့လို အမှု မျိုး တွေ က ကြတော့ ဟို ရုပ် တရက် လူ တွေ ဟို နစ် နာ သွား တာ တို့ ချက် ချင်း ဟို လူ တွေ သေး ကြေး တာ တို့ ဒုက္ခ ရောက် တာ တို့ ဘာ လို့ ချက် ချင်း မပေါ်လင်း အချိန် ယူ ပြီး အပြန်အလှန် ငြင်း နေ လို့ ရ တယ် ဒါ ပေမဲ့ အခု ဆို ရင် Bangladesh မှာ လူ 6,000 လောက် ရှိ တယ် Rohingya တွေ အတွက် ဆို လို့ ရှင် ဒီ ကိစ္စ ကြီး က ဟို တို့ အတွက် ဘဝ တွေ အတွက် စိုး ရိမ် စရာ တွေ ဖြစ် တယ် အန္တရာယ် တွေ ရှိ တယ် အဲ့တော့ အချိန် ကြာ လာ တဲ့ မျှ အချိန် ဟို ပြဿနာ တွေ က လည်း ပို ဆိုး လာ နိုင် တယ် အဲ့တော့ ဒီ ကိစ္စ ဟာ ဗမာ က လုပ် တယ် လို့ ပေါ့ နော် အချိန် ဆွဲ မနေ ပဲ ਨੇ ဒီ ICJ အနေ နဲ့ မြန်မြန် ဆန်ဆန် ဟို လက်ခံ မြန်မြန် ဆန်ဆန် ကြား နာ ပြီး ဆုံးဖြတ် ပြီး ပါ ဆို ပြီး သူက ၆လွဲ ရဲ့ ခင်ဗျ
ကျေးဇူး တင် ပါတယ် ဦး တန်း လွင်တို့ ခင်ဗျ
ဟုတ် ပြီ ဟုတ် ပြီ